ဧပြီလ22ရက်နေ့ဒီကနေ့ဟာမြေကမ္ဘာနေ့ဖြစ်ပါတယ်။ဒီနေ့ရဲ့ဆမုတ်ကတော့ Planet and Plastic မြေကမ္ဘာနဲ့ Plastic လို့အထိပယ်ရပါတယ်။လူသားတွေနဲ့မြေကမ္ဘာရဲ့ကျန်းမာရေးအတွက် Plastic သုံးဆဲမှုလျှော့ချကြဖို့သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကတိုက်တွန်းတောင်းဆိုနေချိန်မှာမြေကမ္ဘာနေ့ကြားရောက်တာပါ။သိငယ်လာတဲ့ Plastic အမုံမွားလေးတွေဟာလူတွေနဲ့တူပါရှူရှိုက်နေကြတဲ့လေတုပြင်အစာအစာနဲ့ရေတွေထဲကနေလဲလူခန္ဓာကိုယ်ထဲကိုဝေရောက်လာနေတာဖြစ်ပါတယ်။ပင်လယ်သမုတ်တရားတွေထဲနှစ်စင်ဝင်ရောက်လာနေတဲ့ပလတ်စတစ်အမိုက်တွေဟာလည်းတန်ချိန်တန်နှစ်ချီရှိနေတာပါဒီကနေ့ခေတ်လူအတိုင်းအတိုင်းထဲမှာပလတ်စတစ်နဲ့လုတ်ကင်းတဲ့နေရာရဲလို့မရှိသလိုကြံအသုံးပြုလို့ရတဲ့ပလတ်စတစ်ထုတ်ကုန်တွေကတော့900ခိုင်နှုန်းတော့မရှိပါဘူးအများစုကတော့အမိုက်ပုံတွေထဲမှာအဆုံးသတ်သားပါပလတ်စတစ်ထုတ်လုပ်မှုလျှော့ချရေးဝိုင်းဝန်းတိုက်တွန်းနေရာကိုဒီအတိုင်းကြည့်နေမယ်ဆိုရင်တော့2050ပြည့်လို့နဲ့မှာပလတ်စတစ်ထုတ်လုပ်မှုက3ဆအထိတိုးလာမယ်လို့လဲကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ဒီတင်ပါထဲမှာပဲနိုင်ငံကိုစားပြုကိုစလဲရီနဲ့လိလာဆောင်ပြည်သူထောင်းနဲ့ချီတို့ကအချိန်မြင့်လာနေတဲ့ပလတ်စတစ်ညံ့မှုအဆုံးသတ်နိုင်ရေးသဘောတူညီမှုတည်တည်ရေးဆွဲနိုင်အောင်လို့ကနေဒါနိုင်ငံအော်တဝါမှာတွေ့ဆုံဆွေးနွေးကြတော့မှလည်းဖြစ်ပါတယ်